တော်ရရှိမရှင်တရင်ထဲမှာကြားလိုက်ရတယ်လို့ပါပဲဒါဖော့ဒေတာမှာဆူရန်ဆိုရကစစ်ရာဇဝဲမှုတွေကိုကြိုးဆွဲလှုပ်ဆောင်နေပြီးတော့သူတို့ကနိုင်ငံတကာရဲ့ဂျောင်းဝင်ဆောင်ရွက်ဖို့ကြိုးပမ်းမှုတွေကိုလည်းဟန့်တားခဲ့တယ်လို့ကုလသမဂ္ဂလူ့အခွင့်အရေးဖွဲ့ကပြောပါတယ်ဒီကြောင့် VOA သတင်းတောက်ပီတာဟိုင်းလိုင်းမြို့ရောက်မြို့ကုလသမဂ္ဂဌာနချုပ်ကနေသတင်းပေးပို့ထားတာကိုဒေါ်လာလာတန်တင်ပြပေးပါရှင
်ဟုတ်ကဲ့အစ်တန်နော်ဆမ်မင်းနာ35မိနစ်ရှိတဲ့ကုလသမဂ္ဂရဲ့စီးရင်ခန်းစာမှာဆူဒန်ဆူရဟာဒါဖောမှာဆီယာဆွေမှုတွေနဲ့လူသားတွေပေါ်ရာဇဝတ်မှုတွေကျူးလွန်ဖို့အစီအစဉ်တွေမှာတိုက်ရိုက်ပါဝင်ပတ်သက်နေတယ်လို့စွပ်စွဲထားပါတယ်။ကြအပြင်အရသားတွေကိုတပ်ဖြတ်မှုဟာကြေကြေပြတ်ပြတ်ဖြစ်နေစေရှိတာတွေ့ရတယ်လို့လည်းအဲ့ဒီကုလသမဂ္ဂလူခွင့်အုပ်စုကိုဦးဆောင်တဲ့နိုဘယ်ရင်းကြီးရဲ့ဆုရှင်ဂျိုဒီဝီလျံစ်ကပြောပါတယ်။ကြအပြင်အဓမ္မပြုကျင့်မှုလိုလိမ်ပိုင်းဆိုင်ရာအကြံဖက်မှုတွေကိုကြေကြေပြတ်ပြတ်နဲ့စနစ်တကျလှုပ်ဆောင်နေပြီးသိစိတ်ညှဉ်းပန်းမှုတွေလည်းဆက်လက်ရှိနေတယ်လို့ထောက်ပြခဲ့ပါတယ်။ဒါဖောမှာအာဖရိကသမဂ္ဂငြိမ်းချမ်းရေးထိန်းတပ်ဖွဲ့ဝင်တွေကိုအပြည့်ပေးဖို့ကုလသမဂ္ဂရဲ့ယာယီအစီအစဉ်ကိုဆူဒန်သမ္မတအိုမာဟာဆန်အယ်ဘာရှားကတည်ထားလိုက်ပြီးရဲ့အနေငယ်ချက်မှာအခုအစီအစဉ်ဟာထွက်ပေါ်လာခဲ့တာဖြစ်ပါတယ်။တည်ထားတဲ့အကြောင်းကိုကုလသမဂ္ဂအကြီးမှုချုပ်ဘန်ကီမွန်ထန်ရေးသားပေးဖို့တဲ့စာရဲမှာပေါ်ပြထားတာဖြစ်ပါတယ်။လွန်ခဲ့တဲ့၄နှစ်ကျော်ကစစ်ဖြစ်ပွားခဲ့ပြီးနောက်ပိုင်းဆူဒန်နောက်ပိုင်းဒေသမှာလူအနည်းဆုံး2,000နီးပါးတေဆုံးခဲ့ရပါပြီ။ဒါဖော်မှာအခုလိုလူအစုလိုက်ပြုံလိုက်အသက်ခံရမှုဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့အမေရိကန်ပြည်ထောင်စုကခေါ်ဆိုလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးပုဂ္ဂိုလ်တွေကတော့အဲ့ဒီလိုတုံ့နှုံးခြင်းမပြုခဲ့ပေမဲ့နောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဒီအကြမ်းဖက်မှုကိုရပ်တန့်အောင်လုံခြုံရေးကောင်စီကနေအရေးပေါ်ဆောင်ရွက်ပေးဖို့တိုက်တွန်းထားပါတယ်။ဒါဖော်မှာတိတ်ကိုအကူအညီလိုအပ်နေတဲ့အာဖရိကသမဂ္ဂငြိမ်းချမ်းရေးထိန်းသက်သား9,000ကိုကုလသမဂ္ဂတပ်အင်အား12,000နဲ့အစားထိုးပေးဖို့အစီအစဉ်နဲ့ပတ်သက်လို့သမရဘာရှားရဲ့စာကပြက်ပြယ်စီတယ်လို့ကုလသမဂ္ဂနိုင်ငံဆိုင်ရာဗြိတိန်သမ္မတကြီးအမ်ရဂျွန်စ်ပယ်ရီကကင်းလာနေကပြောပါတယ
် So I'm very disappointed by that. But it's a major setback.
ဒီစာနဲ့ပတ်သက်ပြီးတော့ကျွန်တော်တော်တော်ကိုစိတ်ကျက်ပါတယ်။ဒါအဓိကအဟန့်တားကြီးဖြစ်စေပါတယ်။နိုင်ငံတကာရဲ့ဂျာဝင်ဆောင်ရွက်ပေးမှုမှာပါဝင်တဲ့ချို့အချက်တွေကိုပြန်ပြီးတော့စစ်ဆက်ညှိနှိုင်းဖို့တောင်းဆိုနေတဲ့အခြေအနေတွေကိုရောက်စေပါတယ်
။လုံခြုံရေးကောင်စီကနေဆူဒန်ကိစ္စကိုဒီသတင်းပါနှောင်းပိုင်းမှာဆွေးနွေးလိုက်မယ်လို့မျှော်လင့်ရပြီးအမေရိကန်ပြည်ထောင်စုနဲ့ဥရောပကောင်စီအဖွဲ့ဝင်တွေကဆူဒန်အစိုးရပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ဖို့သဘောတူကြတယ်လို့ပြောကြပါတယ်။ဒါပေမဲ့မြန်မာအရေးလုံခြုံရေးကောင်စီမှာဇန်နဝါရီလတုန်းကအခြေအနေလိုပဲဒီတစ်ချိန်လဲဗီဒီယိုအာဏာသုံးပိုင်ခွင့်ရှိကြတဲ့တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးတို့ကဒဏ်ခပိတ်ဆို့မှုတွေချမှတ်ဖို့ဘဝင်မကြတဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ကြပါတယ်။ဆူဒန်အစိုးရအရာရှိတွေကတော့ဒီအစီရင်ခံစာနဲ့ပတ်သက်လို့ချက်ချင်းကောက်ချက်ချပြောဆိုခြင်းမရှိကြပေမဲ့ဂျနီဗာရှိကုလသမဂ္ဂလူခွင့်ရေးကောင်စီမှဆူဒန်ကဒီကိစ္စမေခွန်းပြောကြားတဲ့အခါမှာတုံ့ပြန်မှုရှိတယ်လို့ပြောပါတယ်ရှင်
။ဒေါ်လာလာတန်းဖြစ်ပါတယ်